ထောင်ဒဏ်နဲ့ငွေဒဏ်ချမှတ်ခံထားရတဲ့ကချင်တက်ကြွလှုပ်ရှားသူ၃ဦးကိုပြန်လွတ်ပေးဖို့ဒီကနေ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာစုဝေးပြီးတော့ဆန္ဒပြတောင်းဆိုကြပါတယ်။ကြိုတင်အကြောင်းကြားပြီးမှလုပ်တဲ့ဒီဆန္ဒပြပွဲကိုအာဏာပိုင်တွေဘက်ကတားဆီးဟန်တာတာမရှိပေမဲ့လို့ပိုစတာတစ်ခုမှရေးသားထားတာတွေဟာခွင့်ပြုချက်တင်တဲ့အထက်မှာမပါလို့ဆိုပြီးပြန်ဖြုတ်ခိုင်းခဲ့တယ်လို့ဆန္ဒပြပွဲဥဆောင်စီစဉ်သူတွေကပြောပါတယ်။အကြောင်းဆောင်ကတော့ VOA သတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။သမရောကိုကြီးညူပြည့်စင်မှုပုံမှန်900နဲ့ဆွဲချက်တင်ပြီးကချင်တက်ကြွလှုပ်ရှားသူ3ဦးကိုထောင်ဒဏ်6လစီနဲ့ငွေဒဏ်ကျပ်5သိန်းစီအတွက်တန်ချမှတ်လိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့လူထုစန္ဒဖော်ထုတ်တာဖြစ်တယ်လို့စန္ဒဖော်ထုတ်ရေးကော်မတီဝင်တူဖြစ်သူသောစွန်လွတ်ဒုစံကပြောပါတယ
်။ဒီစန္ဒဖော်ထုတ်တဲ့ဒီကိစ္စမှာသတိရတဲ့ခေါင်းဆောင်ကြတဲ့အဖွဲ့အစည်းမှအတုံးရောက်အတူအမြန်ဆုံးတော်ဘူးရတာလို့ဆက်ဆင်းဖြစ်တာလေတော့
ဒီကနေ့စန္ဒဖော်ထုတ်ပွဲကိုကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွင်းမှာကျင်းပပြုလုပ်တာဖြစ်ပြီးကချင်လူထုတွေလူမှုဖွဲ့စည်းပြီးဘာသာရေးတင်းဖွဲ့တွေစုစုပေါင်းဦးရေ9000နီးပါးဆက်ရောက်ခဲ့တယ်လို့စီစဉ်သူတွေကပြောပါတယ်ဆန္ဒပွဲမှာပါဝင်သူတွေဟာမြစ်ကြီးနားမြို့မနောကွင်းကနေစတင်ခြေတက်ပြီးမြို့လက်ဆောင်လှည့်လည်ဆန္ဒဖော်ထုတ်ပြီးနောက်မနောကွင်းမှာပဲပြန်လည်စုဝေးကြပါတယ်။ဒီဆန္ဒဖော်ထုတ်ပွဲကိုအနာပိုင်တို့ကနှောက်ယှက်တာမရှိပေမဲ့လည်းခွေးခွေးချက်ရယူစင်ကတင်ပြထားတဲ့အထဲမှာမပါတဲ့ပိုစတာမှာရေးထားတာကိုချုပ်သိမ်းခိုင်းတယ်လို့ဆန္ဒဖော်ထုတ်ရေးကော်မတီဝင်နောက်ကူဖြစ်တဲ့ဒေါ်မရန်ဆန်ဒရာကပြောပါတယ်။အ
ောက်ဆောင်တုံးကြီးကပုံစံဆိုင်နဲ့သူရေးထားတဲ့ဒီစီရင်ချက်တော်ကိုစုစုပြေးရအတင်းလာဆိုခိုင်းတော့လဲသူရတာပေါ့နော်။အဲ့ဒီနောက်ပိုင်းတော့အေးစီးပေါ့ပဲ
။သမရကိုကြီးညူပြည့်စီတဲ့ဆိုတဲ့ဆွဆွဲချက်နဲ့တချင်တက်ကြွလှုပ်ရှားသူကိုလွန်ဆောင်ကိုစော်ချက်နဲ့တော်နံဘူးတို့ကိုပြည်ထက်ဒီစမှာခွန်ရရနေ့ကနှီးကြီးနာမျိုးနဲ့တရားရုံးကလေထောင်သားနဲ့ငွေတန်ချမှတ်ခဲ့တာပါ။တရားရုံးရဲ့ဒီပြည်ထောင်ချမှတ်မှုပေါ်မကျေနပ်ပဲလမ်းလျှောက်ဆန္ဒဖော်ထုတ်ခဲ့တဲ့သူတွေထဲကတချို့လူငယ်ခေါင်းဆောင်၃ဦးဖြစ်တဲ့မှတ်စုဆိုင်တွေဆိုင်ခွန်အောင်နဲ့ကိုပရာမိုင်တို့ကိုလည်းပြည်ကြီးနားမြို့နယ်ရဲတပ်ဖွဲ့မှုကပုံမှန်စကူငိမ့်စုစီဥပဒေနဲ့အမှုဆက်ဖွဲ့ထားပါတယ်။ဧပြီလကစပြီးတော့ကချင်ပြည်နယ်တွင်သမတော်နဲ့ KIU တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တိုက်ပွဲကြားပြိမိနေတဲ့ပြည်သူတွေလူမျိုးရုပ်တွေပြီးခဲ့တဲ့မေလတွင်ကပြည်ကြီးနားမြို့မှာဆန္ဒဖော်ထုတ်ပွဲနဲ့တရိစာရှင်မျိုးပွဲပြုလုပ်နေစဉ်ပြောဆိုမှုတွေကိုထောက်ပြပြီးတော့ကိုယ်ရန်ဆောင်ပါဝင်၃ဦးကိုရပ်ပွားစားရှိသနာချုပ်ကသမတော်ရာရှိသူကနေတရားလိုလုပ်ပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်။စီရင်ပတိပခတွင်ပြိမိပြည်သူတွေကိုကူညီပေးဖို့ကြိုးပမ်းသူတွေကိုအရေးယူတာဟာမဖြစ်သင့်ဘူးလို့ဆန္ဒဖော်ထုတ်ပွဲဝန်ရံသူလူထုအခြေစုအဖွဲ့ဖြစ်တဲ့ Greenland အဖွဲ့တာဝန်ခံကိုနောင်လတ်ကြံမော်ကခုလိုပြောပါတယ
်။ကျမတောင်သူတို့တရားစောက်ချက်တို့ဆရာလုံးကြောင့်ကမထက်ဖြစ်သွားမှာပြိမိနေတဲ့ပြည်သူတွေကိုသွားကူညီခြင်းဖြစ်တယ်။ကျွန်တော်တို့လူသားချင်းစာနာထောက်ထားမှုရသွားပြီးတော့ကူညီတာဖြစ်တယ်။ဒါလို့မလို့လားအပြည့်စစ်ကမဲဆိုလို့ရှိရင်အပြစ်ပေးတတ်တဲ့အမိခါဆိုကျွန်တော်တို့မကောင်းတော့ဘူးဖြစ်တယ်။ကျွန်တော်တို့အချင်းတရားသားလုံးမှမဟုတ်ပါဘူးလေ။ကျွန်တော်ဒီမှာနိုင်ငံမှာရှိတဲ့ပြည်သူလူထုကိုတတ်မှတ်လိုက်တဲ့သဘောပဲ
။လူထုစာနာဖော်ထုတ်ရေးစီစဉ်ချင်းချောင်းရေးကော်မတီအနေနဲ့ကစစ်ပွဲတွင်ပြိမိပြည်သူတွေလွတ်မြောက်ဖို့ကြိုးပမ်းဆောင်ရွက်သူတွေပေါ်တရားမျှတမှုမရှိဘဲစီရင်ချက်ချသက်တယ်ဆိုတဲ့မြစ်ကြီးနားမြို့နယ်တရားရုံးကိုပြင်းထန်စွာရှုတ်ဆကြသလိုထောင်ဒဏ်ချခံရသူတွေကိုကျွင်းချက်မရှိပြန်လှုပ်ပေးဖို့နဲ့တရားမျှတမှုကိုပေါ်ဆောင်ပေးဖို့ကိုလည်းကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။တချင်းပြည်နယ်တွင်းမှာ2013ခုနှစ်ကစပြီးတော့ကချင်လူလိုက်ရေးဖွဲ့ KIU နဲ့မြန်မာတပ်မတော်တို့ကြားတကြောပြန်စီရင်တင်းမှလာနေတာပါ။စစ်ပွဲကြောင့်တရုတ်မြန်မာနယ်စပ် KIU ထင်းကျုံနယ်မြေနဲ့အစိုးရထင်းကျုံနယ်မြေတွင်းမှာစစ်ပြေးဒုက္ခတွေတသိန်းကျော်ရှိနေပါတယ်။ဒုက္ခတွေတွေနေနဲ့မူလနေရာကနေတိမ်းရှောင်ထွက်ပြေးနေရတာ6နှစ်ကျော်လာပြီဖြစ်တယ်လို့တိုက်ပွဲလျှော့ချပြီးနိုင်ငံရေးရဆွေးနွေးဖို့အစိုးရငင်းချမ်းရေးကော်မရှင်နဲ့ KIU တို့ကြိုးစားနေပေမဲ့တိကျတဲ့သိုးသက်မှုတွေမရှိသေးသလိုအောက်ခြေပိုင်းမှာစီရင်တင်းမာနေစေဖြစ်ပါတယ်။ KIU ကချင်းလွတ်လပ်ရေးဖွဲ့ဟာအစိုးရနဲ့ ICA ကြေညာစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ။